ကိုပြောပြခြင်းနဲ့လေလာရေးခရီးစဉ်တစ်ခုအနေနဲ့လန်ဒန်ကိုခဏတာရောက်ဖြစ်ခဲ့တဲ့အချိန်အတွင်းလန်ဒန်ရဲ့လွှတ်တော်ရဲတွားရောက်လေလာဖြစ်တဲ့အကြောင်းလေးပြောပြခြင်းပါတယ်။ကျွန်တော်တို့နိုင်ငံမှာအမျိုးသားလွှတ်တော်ပြည်သူလွှတ်တော်အဲ့နှစ်ခုကိုပေါင်းထားတဲ့ပြည်သာသူလွှတ်တော်ပြီးတော့ပြည်နယ်နဲ့တိုင်းတွေအားလုံးမှာသက်ဆိုင်ရာပြည်နယ်နဲ့တိုင်းလွှတ်တော်တွေရှိကြပြီးမဲ့လန်ဒန်မှာတော့ House of Lords လို့ခေါ်တဲ့အထက်လွှတ်တော် House of Commons လို့ခေါ်တဲ့အောက်လွှတ်တော်နှစ်ခုနဲ့မြို့တွေမှာတော့ရွေးကောက်ခံကောင်စီဝင်တွေနဲ့ဖွဲ့စည်းထားတဲ့ကောင်စီတွေပဲရှိကြတယ်။လန်ဒန်ကိုရောက်တဲ့အချိန်ကဗြိတိန်အနေနဲ့ဥရောပသမဂ္ဂ EU ကနေထွက်ပြီးဝင်ကြီးချုပ်အပြောင်းလဲတွေဖြစ်နေခြင်းဆိုတော့နိုင်ငံရေးအရလည်းသိဝင်စားစရာကောင်းတဲ့အခြေအနေပါပဲ။ခရီးစဉ်မှာတရင်ချက်လက်ရရှိပိုင်ခွင့်ဥပဒေ Right to Information Law နဲ့ပတ်သက်ပြီးတော့လည်းလေ့လာပြစ်ခဲ့သလိုလန်ဒန်ပါလီမန်ထဲကိုသွားပြီးတော့လည်းလေ့လာပြစ်ခဲ့တယ်။ပြီးတော့လူမှုအခြေပြုအဖွဲ့အစည်းတွေနဲ့အစိုးရသို့မဟုတ်လွှတ်တော်တို့ရဲ့ပူးပေါင်းဆောင်ရွက်ပုံတွေချိတ်ဆက်လှုပ်ရှားပုံတွေကိုလည်းလေ့လာခဲ့ပါတယ်။ဒီတစ်ပတ်တော့လန်ဒန်လွှတ်တော်နဲ့မြန်မာနိုင်ငံကလွှတ်တော်ဘာရီကွာချားလဲဆိုတာကိုအဓိကထားပြောပြခြင်းနဲ့လန်ဒန်လွှတ်တော်နဲ့ပတ်သက်ပြီးသဘောအကျမိဆုံးအချက်ကတော့လွှတ်တော်ကိုယ်စားလှယ်တွေအားလုံးကို tablet လို့ခေါ်တဲ့ကြောက်တင်မုံကွန်ပျူတာလေးတွေတယောက်တစ်လုံးစီပေးထားပြီးအဲ့ဒီကွန်ပျူတာလေးတွေအားလုံးကို intranet လို့ခေါ်တဲ့လွှတ်တော်တွင်ကွန်ရက်တစ်ခုနဲ့ချိတ်ဆက်ပေးထားတာပါပဲလွှတ်တော်ကိုယ်စားလှယ်တွေဟာအဲ့ဒီကွန်ရက်တဲကနေလွှတ်တော်တွင်ဆွေးနွေးခဲ့တာတွေလွှတ်တော်ရဲ့အချင်းစရာတွေလွှတ်တော်ရဲ့လှုပ်ရှားမှုတွေအားလုံးကိုအလွယ်တကူကြည့်လို့ရပါတယ်လွှတ်တော်တွေမှာလွှတ်တော်ကယ်လန်ဒါဆိုတာရှိရပါတယ်ဘယ်လာမှာလွှတ်တော်စည်းဝေးကျင်းပမယ်။ဘယ်နေ့တွေမှာဘာတွေကိုဆွေးနွေးမယ်ဆိုတာကိုအသေးစိတ်မဟုတ်တော့အကြံဉာဏ်ဖော်ပြထားတဲ့ပြက်ကလေးပေါ့။ဒီလွှတ်တော်ပြက်ကလေးကိုကြိုဆွဲနိုင်မှုအတွက်လွှတ်တော်ကိုယ်စားလှယ်တွေဟာမိမဲ့မိကုန်းတွေ၊တင်မဲ့အဆိုးတွေ၊ပြင်မဲ့ဥပဒေကြမ်းတွေကို10ရက်၊15ရက်၊ရက်30သာသဖြင့်ကြိုတင်ကြရတာပဲဖြစ်ပါတယ်။လွှတ်တော်ပြက်ကလေးမှာလွှတ်တော်ကြီးရဲ့ပုံမှန်စည်းဝေးတွေကိုတစ်နှစ်တာအတွင်းဘယ်လာတွေမှာကျင်းပမယ်ဆိုတာမျိုးဆွဲထားပြီးအဲ့ဒီပုံမှန်စည်းဝေးဟာဘယ်နေ့ကျမယ်၊ဘယ်နေ့မှာဘာတွေဆွေးနွေးမယ်ဆိုတာကိုတော့အစည်းအဝေးတစ်ခုမကျင်းပမီတပတ်လောက်အလိုမှာလွှတ်တော်ကိုယ်လှယ်ရဲ့လက်ထဲထည့်ထားပေးနိုင်ဖို့စူးစမ်းတယ်။လန်ဒန်ပါလီမန်မှာတော့လွှတ်တော်ရဲ့အစည်းအဝေးအားလုံးကလွှတ်တော်ကိုယ်လှယ်ရဲ့လက်ထဲမှာရှိတဲ့ကွန်ပျူတာလေးတွေကိုအချိန်နဲ့တပြေးညီရောင်းနေပြီးသားပါပဲ။လန်ဒန်ပါလီမန်နဲ့ပတ်သက်ပြီးနောက်ထပ်စိတ်ဝင်စားစရာကောင်းတဲ့ကိစ္စတစ်ခုကတော့လွှတ်တော်အဆောက်အအုံကြီးတစ်ခုလုံးအပါဝင်အခန်းတွင်းအပြင်အဆင်တွေနဲ့အချို့သောဝန်ထမ်းတွေရဲ့အပြင်အဆင်အဆောက်အအုံတွေကိုရှေ့မှုမပြတ်အောင်ထိန်းသိမ်းထားခြင်းပါပဲ။လန်ဒန်လွှတ်တော်ဟာလွှတ်တော်ကိုယ်စားလှယ်တွေအစည်းအဝေးကျင်းပပြီးလွှတ်တော်လုပ်ငန်းစဉ်တွေကိုလုပ်နေတဲ့နေရာတစ်ခုဖြစ်တာမကပဲလန်ဒန်ရဲ့လွှတ်တော်နိုင်ငံရေးသမိုင်းနဲ့မျက်မှောက်ခေလုပ်ငန်းဆောင်တာတွေကိုပါလေ့လာနိုင်တဲ့ပြလိုက်တစ်ခုအဖြစ်လည်းဖန်တီးထားပါတယ်။လွှတ်တော်တွေကိုမိသူမဆိုးအလွယ်ကူဝင်ရောက်လေ့လာနိုင်ပါတယ်။ကျွန်တော်တို့စီမှာတော့လွှတ်တော်ကိုလာရောက်လေ့လာဖို့၃ရက်အချိန်ပေးရပါတယ်။၃ရက်ကြိုတင်ရပါတယ်။တက်မှတ်ထားတဲ့ပုံစံကိုဖြည့်ပေးပြီးတာနဲ့လွှတ်တော်ကိုယ်လှယ်တွေပုံမှန်စီဝေးကြီးကျင်းပနေတာကိုလည်းဝင်ရောက်လေ့လာနိုင်ပါတယ်။ကိုယ်လှယ်တရားဥပဒေတာဝန်ခံပြီးခေါ်လာတဲ့ဧည့်သည်တွေဆိုရင်လွှတ်တော်ကိုယ်လှယ်တွေထိုင်တဲ့အခန်းရဲ့အပေါ်ထက်နေရာကနေလေ့လာခွင့်ရပြီးရိုးရိုးလာလေ့လာသူတွေကတော့မှန်ကာထားတဲ့အခန်းကနေကြည့်လို့ရပါတယ်။လန်ဒန်လွှတ်တော်ထဲမှာအထက်လွှတ်တော်ကအနီရောင်ခုံတွေဖြစ်ပြီးအောက်လွှတ်တော်ကတော့အစိမ်းရောင်ခုံတွေပါ။ထိုင်တဲ့ပုံစံကတော့ဒီကလွှတ်တော်တွေလိုဥက္ကဋ္ဌကြီးကိုတိုင်တယ်တင်ပြနေတဲ့အခင်းကျင်းမျိုးမဟုတ်ပဲဝိုင်းဆွေးနေကြတဲ့အခင်းကျင်းမျိုးဖြစ်အောင်စီစဉ်ထားပါတယ်။ဥက္ကဋ္ဌရှိမယ်လွှတ်တော်စည်းရေးရှိမယ်ပြီးတော့အနိုင်ရပါတီကတစ်ဖက်အတိုက်ခံပါတီကတစ်ဖက်ထိုင်ကြလေရှိပါတယ်။ထိုင်ကုန်တွေကလည်းတယောက်တစ်ခုမဟုတ်ပဲခုံတန်းလျားသဘောမျိုးဖြစ်ပြီးအဆင်ပြေလို့ထိုင်နိုင်ပါတယ်။လွှတ်တော်ရဲ့ပုံမှန်အစည်းအဝေးအပြင်ကော်မတီအစည်းအဝေးတွေကိုလည်းတီးခြားအခန်းတွေမှာကျင်းပကြပါတယ်။ကော်မတီအစည်းအဝေးတွေထဲမှာတကားပိတ်အစည်းအဝေး private နဲ့တကားအဖွဲ့အစည်းအဝေး public ဆိုပြီးနှမျိုးရှိပါတယ်။တကားအဖွဲ့အစည်းအဝေးမှာတော့ဘယ်သူမှမဆိုတက်ရောက်နားထောင်လို့ရတာကိုတွေ့ရပါတယ်။ကျွန်တော်တို့စီမှာတော့ comedy အစည်းအဝေးတွေအားလုံးကခြားဘယ်သူမှဝင်ရောက်နားထောင်လို့မရတဲ့တကားပိတ်အစည်းအဝေးတွေကြီးဖြစ်နေပါတယ်။နောက်တစ်ခုကတော့အကျိနဲ့ပြောဆိုဆွေးနွေးဖို့လိုတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတွတ်တော်ပုံမှန်အစည်းအဝေးကြီးအတွင်းမှာမဟုတ်ပဲအခြားသောအခန်းတစ်ခုမှာအကျိလည်းဆွေးနွေးဖြေရှာကြတာမျိုးကိုလည်းတွေ့ခဲ့ရပါတယ်။လန်ဒန်လွှတ်တော်ကြီးရဲ့ဘေးကျင်းကက်လက်မှာလွှတ်တော်ကိုယ်လှယ်ရဲ့ယုံငန်းတွေစုထားတဲ့လွှတ်တော်ကိုယ်လှယ်ယုံကြီးရှိပါတယ်။အဲဒီယုံကြီးက6ထပ်ရှိပြီးလွှတ်တော်ကိုယ်လှယ်တိုင်းအတွက်ယုံငန်းတခန်းစီပေးထားပါတယ်။ကိုယ်လှယ်တယောက်ကိုဝန်ထမ်း6ယောက်လောက်စီရှိတယ်လို့သိရပါတယ်။အဲဒီယုံကြီးမှာယုံငန်းတွေအပြင်သားတော်ဆန်တွေစကားပြောဆိုဖို့နေရာတွေလည်းစီစဉ်ပေးထားပြန်ပါတယ်။ကိုယ်လှယ်တွေလိုအပ်တဲ့သတင်းအချက်အလက်တွေအရှာဖွေပေးဖို့နဲ့ဤပညာပိုင်းဆိုင်ရာအကူအညီပေးဖို့နေရာတွေလည်းရှိပါတယ်။အဲဒီနေရာမှာမီဒီယာတွေနဲ့အင်တာဗျူးတာဧည့်သည်တွေနဲ့တွေ့ဆုံစကားပြောတာမျိုးတွေလည်းလုပ်နိုင်ပါတယ်။အဲ့ဒီယုံနဲ့လွှတ်တော်ကြီးကိုချိတ်ဆက်ထားတဲ့လမ်းတစ်ခုရှိတယ်။အစသာအရာရာဟာစနစ်တကျနဲ့တပ်ဝင်လှုပ်ရှားနေပါတယ်။အဲ့ဒီလိုလွှတ်တော်ကြီးရဲ့လုပ်ငန်းစဉ်တွေစီးစနစ်ကျနာစွာလဲပတ်တပ်ဝင်နေစေဖို့ ဘလို့ရုံးဖွဲ့တွေရှိလဲဘလို့စီမံခန့်ခွဲနေကြတာလဲဆိုတာတွေကိုတော့နောက်ပတ်မှာဆက်ပြောပါအောင်မယ်။နိုင်ငံရေးကိုစိတ်ပါဝင်စားကြတော့လူငယ်များနိုင်ငံရေးသမားကောင်းတွေအဖြစ်မိမိတို့ကိုယ်ကိုပုံဖော်ထုစစ်နိုင်ကြပါစေ။ချက်ချင်းမြတ်တာကိုမြန်လို့ပါ။ဉာဏ်ပညာကိုတန်ဖိုးထားပါ။အမှုပညာကိုခံစားတတ်ပါစေ။ကျွန်တော်နေဖုံးလာပါ။